to the Voice of America in Burmese.
Mingalama ne kemashe. Washington Miro View American Tangani. Natangase April 1 ye. Budupu ne manakhen season de go. Myanmar Sanlo jin manak 6 nai ga ne 9 nai thi. Kilometer 24 40 ne 51. Kilometer 190 lo ga ni thon lo pe do ma ba. Jama Kim Yu da ba. Di manakhen tanin de go ku yan men thon ne du pyo pya pe ba me. Tiyu ne Tang Korea lo lo naingan de ma coronavirus yoga ku set pyan na mu twa thain chong mu re che che pyan pyan do tan na ni be me di de da re ma yoga that ma phit daw bu so le a chin ni myo yauk pho raw we ni de le lo who ka ba jam ma yin phwe ji ga pyo ba le di yoga tai phye yi ha ye shi lou so raw ma phit de lo saung chat ji shu mu ko le shop ma cha bu de da re naingan a long ni ne ku naingan ni a chin ni lai set le pi taung pyan saung yauk pho lu ni de chang a naw pacific data san ya who ji ga ga pyo ba le Inganiga, Tionanga ma, Dioga, Pipwadu, Lisa Shia, Nota Tuya B, the Uti Songkia the Lu, Tangoria Nangamaro, a tip Pipwadu, Dia a Sait Tuya Raba, Taja, Nanga Suari Nine, Dioga Mapianpo, Sepiro, PBCC, Losam Jabo, the Luisho Chicken, a Junction Pinashaniga, a lean at Yoja Jabali, Dioga ha, Yadi Uru Bulayan, Yoba Tonang Nesure, a Tautago, Lamatuya Dijau. Dajang, pay attention to yoga, set be pin, I miss around Matia, Dijang, like your body. Begin at the name of him away, Laos and the morning and Rima. D yoga, satin, Pipola, do ya be me? D yoga, Pipomu, Shimashi, Santa Muri, Malunga, and that way. A jenga, D yoga, Pipodu, Shima, Matia, Pia, Melu, Jamai, Junction to Riga, Yongji Niraba. Iran nuclear in a patapi, Natan Sanga, Iran at Yajing, and Yagate, the Baltuni Chagani. American Hilt Twagger and now by Iran bought American Chamatar, Yeu Danka Murigo, Matia, Shanti, Parmazon in a CPC Kunirigo, Jami Britain, Pinten Nangan Riga, Big Elo, Jami Suaga, Ingani Mapio Jalibari, Jami Nangan Jamini Tana, Ingani Topian Jetama, Belo CPC Murigo, Pire Surayo, Beg Omni Rin and Losan Nira Surago, Popia Matababu, Iran Iglia, ye son of Bodre, Natasanga, the Bodini Jagani, Notra Dobby. American ga Iran poma tanka ye yu mu le cha ma khe na ma Iran ga tu naingan ye yu yin ni le siwa yi pyan pi kaung la ku ni re pe bo tabo tu le ma ye thu ya ma pa ni le europa naingan re ko phi ya pe ga la phit par le American phiran su ga Venezuela naingan poma cha ma tha le ye yu tanka mu re ko yu tain pe lo le san na shi chang le a pyan han ni ne tamara Nicolas Maduro ye maha mait re yo a tai khan khaung sa Juan Guaido ba pawin ne japya suwa tyet ko phwe si pe ya me lo American naingan chai win ji Mike Pompeo ga inga ni ma pyo ba de la me hne the tamara ne hlet daw yue kaw pwe ri chin pa hnai ne chain thi Maduro ne Guaido ro ga a phwa win 9 u ba kaung si ko a na hlwet pyaung pe bo twet season cha da phit ba de Maduro ne Guaido ro ga japya suwa tyet ko phwe si pe bo win ji Pompeo ga taung so lai da phit pi The Japanese Sua Puega, Lame Chowlagani, the Nedren, Yuka Puri season Pabo Pipari, Guario Tamarapian, and Wing out Yukamago, American Ga Joseph the Low, Maduro Go Malu Lare, American at the Botale Piamoto Gulo, Winji Pompeo got Piovari, Pakistan and Yamara, Coronavirus, Gavano Sayaka Beja, Yetta Pisan Huri, Yepticket and now, A Egamba Acentrinet, A Tura Yetta Verigo. The yoga akusha kaya durigo kuta bime seku tanari tene pionebu satin lo sauni babi. The yata rema, the rego luna tonsa choyalo tana in the loo, tita kwe tana in it, tita kaneba luna in delo, Pakistan yata pusan itana, seawan, Dr. Abdullah Smetka, yobari, daja, drebo, neana sego, luna natalo titana in it, seku da is only tene, pionpe kelelo, yata gomiga, yobari. Di yangi seo pene, piantare, yatare rigo, nangandringa, jama e kuta hutre, nea keke pianide, yatalan pote, beri dagum, so popima, pichang, yatar posang in winziga, the hand out rigo, piobari, Pakistama inganiti, dioga akuse kaya dubanga, taushia jo shinibi, di sonduga, nasangai of shinibilo, jama e winzi tanaga, the hand topian tabare.
American than Menepet Yamava da season ago, Manet Chowna Igani Konanai T. Linometer Nestle, Kilohats, Dignate Ditonia, 5.40kHz 9.1 kHz 9.89 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 kHz 9.89
ကျွန်တော်ရဲ့ပထမအသတင်းလေးကိုဆက်လက်တင်ပြပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံထားရသူတွေကတဦးသေဆုံးသွားတဲ့အကြောင်းနဲ့ကူးစက်သူနောက်တဦးထွက်လာတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမတ်လ31ရက်အီကန်နေ့ညကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံထားရတယ်လို့စမ်းသပ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးကင်ဆာရောဂါအခန့်ရှိထားသူအသက်69နှစ်အရွယ်အပြောသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်ခံရသူအမျိုးသမီးတဦးကတော့ရန်ကုန်တိုင်းပဟန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးနိုင်ငံသားတွေကိုကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကစေကတကူမှာလုပ်ကံတည်သူဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကလက်တော်မှာကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့ကျန်းမာရေးဌာနကပြောပါရယ်အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူပေါင်း15ယောက်ထိရှိသွားပြီဖြစ်ပါရယ်ကလေးများကူးစက်လာနေတဲ့ COVID-19 ရောဂါကိုကာကွယ်ထိကျုံနိုင်ဖို့လူစုလေဝေးထိတွေ့မှုတွေကိုရှောင်ကျဉ်ကြဖို့တနင်္ဂနွေလုံးအချို့အတွက်လိုအပ်ရင်တချို့နေရာတွေမှာအသွားအလာကန့်သတ်တဲ့အစီအစဉ် Community Quarantine လို့ခတ်သတ်မှုမျိုးတွေလုပ်ဆောင်ကောင်းလုပ်ဆောင်မဲ့အကြောင်းကိုလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်စီဂျီက COVID-19 နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အင်ကာနီကရုပ်သံကနေလူတွေကိုအစီအကံချိန်မှာပြောကြားသွားပါတယ်။အဲဒီလိုဆောင်ရွက်ရပြီဆိုရင်လည်းစာနယ်ရိက္ခာဆေးဝါးစာရာတွေမပြတ်လတ်စေဖို့တည်ငြိမ်ကြရေးစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတ1ဦးစီးတဲ့ company ကိုဖွဲ့စည်းထားရှိပြီးပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်ခင်ဗျာ social distancing လို့ခေါ်တဲ့လူချင်းခွက်ခွာနေဖို့ခက်ရင်တာကြောင့်အိန္ဒိယနိုင်ငံကစီးရဲသားကြွကြရက်ွက်တွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အတွက်လွယ်ကူဆုံးနေရာတွေဖြစ်လာနေတယ်လို့လူထုကျန်းမာရေးပညာရှင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတားဆီးတဲ့အနေနဲ့နိုင်ငံတော်အပြင်မထွက်ရမိတ်ထုတ်ပြန်ခဲ့ပြီးကတည်းကလူ65သန်းလောက်ဟာတကန်းစာအင်္ဂလိပ်လေးတွေမှာဆွပြုံနေကြရတာပါကြွကြရက်ွက်နေလူ5သန်းရှိတဲ့မိုဘိုင်းလိုမျိုးကြီးမှာတော့လူ190မှာအင်တာတစ်လုံးသာရှိပါတယ်တစ်တူရန်ကီလိုမီတာမှာလူ38000ရှိတာမို့လူသွားလမ်းငယ်တွေမှာတုံးနဲ့တူမထီပဲရှောင်ရှားတော့ဖို့ကခက်ခဲလာပါတယ်ကြွကြရက်ွက်တွေနဲ့ဝင်ဝင်နေနေရာတချို့မှာမကြသေးခင်ကလူ10ယောက်ဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ဒီရက်ွက်တွေပေါ်ပို့ပြီးအာရုံစိုက်စရာဖြစ်လာတာပါလူရထွက်တဲ့ဒေလီနဲ့မွန်ပိုင်းမြို့တွေမှာလူချတာတွေနဲ့လူလက်တန်းစားတွေကသာလူချင်းချဲပြီးနေရမယ့်ညွန်ကြားချက်ကိုလိုက်နာနိုင်တာပါ။ဒီချိန်ထဲမှာပဲကျူးကျော်နေစီးရသားတွေဟာတိုက်ရှိရေးအလုပ်သမားအိမ်ကူတမင်းချက်ရင်မောင်းလို့အလုပ်တွေလုပ်ကန်ကြရတာဖြစ်လို့သူတို့ဟာလူလက်တန်းစားတွေရဲ့ဘဝနဲ့နိဒိကကထိတွေ့ဆက်ဆံမှုလည်းရှိနေပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1250ကျော်ရှိပြီးသေဆုံးသူ32ဦးရှိပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုကိုဟန်တာတဲ့အနေနဲ့လူရဲ့တန်တရာနီးပါးရှိတဲ့ဗီယက်နမ်နိုင်ငံမှာလိုအပ်တဲ့အစားအသောက်နဲ့ဆေးဝါးဝယ်ယူဖို့ထွက်တာကလွယ်လို့တနင်္ဂနွေလုံးအိမ်ပြင်မထွက်ရမိထုတ်လိုက်ပါရယ်မဖြစ်မနေအပြင်ထွက်တဲ့အခါမှာလည်းတူးနဲ့တူးနှစ်မီတာအကွာနေဖို့နဲ့လူတဦးထပ်ဖို့မစုလေကြဖို့လည်းပါဝင်ပါရယ်မြို့ရဟန်ဝိုင်းမှာရှိတဲ့ဘက်မိုင်းဆေးရုံမှာနောက်ထပ်လူ12ဦးကျော် COVID-19 ရောဂါပိုးထပ်မံကူးစက်တာကိုတွေ့ရှိရပြီးမကြခင်မှာပဲကုလို့ပြင်းပြထန်ထန်ပိတ်ပင်လိုက်တာပါဧပြီလလည်းထီ15ရက်ကြာအင်ပြင်မထွက်ရမိတ်ကိုဗီယက်နမ်ဝန်ကြီးချုပ်ငွေရှင်ရွန်ဖာကအင်္ဂါနေ့ကလက်မှတ်ရေးထိုးခဲ့ပြီးဒီကနေ့ပဒုံးနေ့ကစပြီးအသက်ဝင်မှာဖြစ်ပါတယ်။အခုလိုအပြင်မထွက်ရမိတ်မကျင်းကြခင်ကတည်းကရောဂါထိကျုပ်ကင်တွေ့ဖို့နဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကိုနိုင်ငံတကာကချီးကျူးပြပါတယ်။ရောဂါဖြစ်ပွားသူတွေကိုအနာပိုင်တွေကအလျင်အမြန်တိကျခွဲထားနိုင်ခဲ့တယ်လို့ရောဂါရှိသူနဲ့ဆက်သွယ်ခဲ့သူတွေလည်းအချင်းပြီးဖော်ထုတ်ခဲ့ပါတယ်။ပြန်နမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့ပထမဆုံးယောဂကုသခံရသူရှိခဲ့တာဖြစ်ပြီးပြပကကုသမှုဆက်စပ်ခြင်းပထမအဆင့်မှာပဲကတ်သက်ထိကျုပ်မှုတွေလုပ်ခဲ့ပါတယ်။တင်းလာနေ့အထိနိုင်ငံတွင်းကုသသူ104ဦးနဲ့သေဆုံးသူရှိသေးပါဘူးခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ကနိုင်ငံပေါင်း62နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့စေနာဝန်ထမ်း8300ကျော်ကိုပြန်လည်ခေါ်ယူလိုက်ပါတယ်။အမေရိကန်စေနာဝန်ထမ်းအဖွဲ့ရဲ့ Director Judy Olson ကမလာတွင်ကုလိုမကြုံစဘူးပြန်လည်ခေါ်ယူဖို့ဆုံးဖြတ်ရတာဟာကမ္ဘာ့တဝန်လေကြောင်းလိုင်းတွေရပ်ဆိုင်းထားတဲ့အကြောင်းစစ်ရဝန်တန်းတွေတာဝန်ထမ်းဆောင်ရနိုင်ငံတွေမှာပြိမ့်မိနေမှာကိုစိုးရိမ်လို့ပြောပါရယ်အမေရိကန်စစ်ရဝန်တန်းအဖွဲ့ကြီးကို1962ခုနှစ်ကသမ္မတဂျွန်ကနေဒီကနိုင်ငံချင်းချင်းရည်ချင်းမှုဖလှယ်ကြဖို့နဲ့လိုအပ်နေသူတွေကိုကူညီဖို့ဖွဲ့စည်းတည်ထောင်ခဲ့တာပါပြည်တော်ပေါက်ကွဲတာတဘောအပြည့်အနေနဲ့ကြောက်တာနဲ့ဒေသတွင်းပဋိပက္ခစတဲ့အခြေအနေတွေကလွဲလို့နိုင်ငံတကာမှာဒီအဖွဲ့ကြီးကအကူအညီပေးနေတာတွေကိုအခုလိုရပ်ဆိုင်းတာမျိုးမရှိခဲ့ပါဘူးခင်ဗျာဗုဒ္ဓဦးနဲ့မတပိုင်သတင်းတွေနားဆင်အပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ထိန်းချုပ်ရေးအတွက် လော့ကဒေါင်းအသွားအလာကန့်သတ်မှုချက်မှတ်လာနိုင်ခြင်းနဲ့လူမှုတိုင်းဝိုင်းအခြေပြုဗိုင်းရပ်စ်ပြန့်နှံ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုပြောပြပေးပါမယ်။ COVID-19 ထိန်းချုပ်ရေးအစိုးရဘက်ကဆက်ပြီးဆောင်ရွက်ဖို့ရှိတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကအင်္ဂါနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။
ဒါကြောင့်တနင်္ဂနွေအကျိုးလိုအပ်ရဲ့ချို့သောနေရာတွေမှာအသွားအလာကန့်သတ်ခြင်းအစီအစဉ် community quarantine ကဲ့သို့ကန့်သတ်မှုများကိုဆောင်ရွက်ကောင်းဆောင်ရွက်မှာဖြစ်ပါတယ်။ဒီလိုဆောင်ရွက်ရန်ရှိနေတဲ့စာနာရိတ်ခါဆေးဝါးစတာတွေမပြတ်လတ်စေရင်တည်ငြိမ်အေးချမ်းရေးတို့ကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်ဒုတိယသမ္မတတဲ့ဦးစီးတဲ့ committee ကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။ community quarantineဆောင်ရွက်ရန်ရှိရင်လည်းစိုးနိုင်သမျှစိုးစိုးကြိုတင်ပြီးတော့အတည်ပြုပါမယ်
။ရှမ်းပြည်နယ်အတွင်းပထမဆုံး COVID-19 အတည်ပြုလူနာတွေ့ရှိကုသမှုပေးခဲ့ရတဲ့ကြောင်မဲခရိုင်ဆေးရုံကဆေးရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကတော့ COVID-19 လူနာတွေကိုဘလို့ဆောင်ရွက်ပေးနေလဲဆိုတာကိုအခုလိုပြောပါတယ်
။ဟုတ်ပြီနေတဲ့တိုင်းနေမှာကျွန်တော်တို့ကဒီ COVID-19 positive လူနာရှိလာမယ်ဆိုရင်ဘယ်ဆေးရုံမှာကုမလေးဆိုပြီးတော့သတ်မှတ်ထားရှိပါတယ်။အဲတော့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်လာရှုစီယုံ၊ရှမ်းပြည်နယ်တောင်ပိုင်းမှာဆိုတောင်ကြီးစီယုံ၊ရှမ်းပြည်နယ်ရှေ့ပိုင်းမှာဆိုရင်ကျိုင်းတုံစီယုံအဲ့လိုသတ်မှတ်ထားရှိပါတယ်။အဲတော့ကျွန်တော်တို့စီယုံနေလည်းတန်ရလူနာရောက်လာပြီဆိုရင်ကျွန်တော်တို့ကဒီတန်ရလူနာကိုဟို COVID-19 ရောဂါရှိမရှိဆိုတာကိုကျွန်တော်တို့ကဒီNHL ကိုပို့ပြီးတော့ sample ပို့ပြီးတော့ကျွန်တော်တို့ကစစ်ဆေးရပါတယ်။ဒီစီးရဲ့လုပ်ငန်းစဉ်ပြီးရင်ကျွန်တော်တို့အဖြေထွက်လာလို့ positive ဆိုရင်တော့ကျွန်တော်တို့ကဒီပြည်နယ်ဆေးရုံကြီးနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ကပြောပြောင်းပြီးတော့ပြေးရပါတယ်ဗျ။ဟုတ
်။တချိန်တည်းမှာပဲလူမှုအတိုင်းဝိုင်းအခြေပြုပြီး COVID-19 ကာကွယ်ထိန်းချုပ်ရေးကိုနိုင်ငံတော်ဝန်မှဆောင်ရွက်နေပါတယ်။ကြောင်မဲမှာလည်းထွေထွေအုပ်ချုပ်ရေးဦးစီးဌာန၊ကျန်းမာရေးဌာနနဲ့ရက်မီရက်ဖတ်တွေပူးပေါင်းပြီးရန်ပုံငွေတရထူထောင်အလှူငွေတွေလက်ခံနေပါတယ်။COVID-19 လူနာကိုကျန်းမာရေးဆောင်ရှောက်မှုအခမဲ့ဆောင်ရွက်ပေးသလိုနောက်ထပ်ဆောင်ရွက်နေတာတွေကိုလည်းခရိုင်စည်းရုံအုပ်ဆရာဝန်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့ခုကြောင်မဲမှာဆိုရင်ကျွန်တော်တို့ကဒီအာထက1ရဲ့အာထက3ရဲ့နောက်မိုးလုံးလေလုံးအာသာခံမရည်မှာကျွန်တော်တို့ကဒီဟိုနိုင်ပြည်ရောပြန်နိုင်ငံရောပြန်လာတဲ့လူပုံကို150လောက်ကိုကျွန်တော်တို့ကဒီအတော်လာကန်တဲ့ကနေကျွန်တော် facility community based facility quarantine ဆိုတဲ့အစီအစဉ်လုပ်နေပါတယ်။အဲဒီလူတွေအားလုံးရဲ့နေရေးထိုင်ရေးစားရေးတောင်ရေးအကုန်လုံးကိုကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်နေပါတယ်ခင်ဗျာ။ဒီအလှူခံတဲ့ပတ်စံတွေကလည်းဒီခုဆောင်ရွက်နေတဲ့နိုင်ငံသားပြည်ဟန်150လောက်ကိုနေရေးထိုင်ရေးကိစ္စတွေမှာကျွန်တော်တို့အသုံးပြုပါတယ်ခင်ဗျာ။
ရန်ကုန်မှာအင်္ဂါနေ့တုန်းက COVID-19 ကူးစက်ခံဖြစ်တဦးထက်မှအတည်ပြုလိုက်တာကြောင့်ဗိုင်းရပ်စ်လူနာ15ဦးရှိပြီးအင်္ဂါနေ့မှာပဲတဦးသေဆုံးခဲ့ရပါတယ်။ကူးစက်ခံလူနာတွေထဲကအထူးကြက်မှတ်ကုသပေးနေရသူတဦးလည်းရှိပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေထဲကအများစုကတော့ရန်ကုန်မှာဖြစ်ပြီးမန္တလေးနေပြည်တော်ချင်းပြည်နယ်ဒီတိန်နဲ့ရှမ်းပြည်နယ်ကြောင်မဲကလူနာကိုတော့အင်္ဂါနေ့မှာပဲလာရှုကိုလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။ကျွန်မတင်ကြီးထိုက်ပါရှင်။ဝါရှင်တန်ဒီစီကနေဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ။
ထိုင်းနိုင်ငံကနေရက်ပြောင်းလဲနဲ့ပတ်သက်ပြီးဧပြီလ15ရက်နေ့နောက်ပိုင်းမှာပြန်လာကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမိတ္တရက်ခံစာထွက်လာပြီးတဲ့နောက်နေဆက်ကနေမတ်လ31ရက်နေ့မှာပြန်ဝင်လာသူ800နီးပါးရှိပါတယ်။မတ်လ31ရက်နေ့မှာပြန်လာသူတွေကိုတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအစိုးရအစီအမံနဲ့စောင့်ကြည့်နေရတယ်မှာ14ရက်နေရာမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ
်။တခြားပြည်နယ်တွေကတော့ပြန်လို့မပြုတော့ဘူး။တခြားပြည်နယ်တွေကပြန်လို့ပြုတယ်။တခြားပြည်နယ်တောင်ဟာတွေကျွန်တော်တို့ဒီမှာပဲကျွန်မရကြပါ့မှာပေါ့
နော
်ဒီနေ့ကတော့ဒီနေ့ကတော့ကျွန်တော်တက်လောမှာတော့ဒီပြည်ကြီးနေတော့ဘုံကြီးနဲ့ပါမှာပေါ့နော
်ဟုတ်ကဲ့ဟုတ်က
ဲ့မနက်ခင်းနေစာရေးပြီးချင်းတော့ကျွန်တော်တို့ဘုံကြီးနဲ့လည်းပါမှာပေါ့ကျွန်တော်ပြည်နေတဲ့အထက်နေပြီးတော့ဒါစီစဉ်နေနေမှာမပြောဘူ
းနိုင်ငံသားရေးဌာနကနေရက်ပြန်နေနဲ့ပတ်သက်လို့မြစ်တရရခံစာထွက်ပြီးတဲ့နောက်မတ်လ31ရက်နေ့မှာနေရက်ပြန်လာသူတွေကိုတော့မွန်ပြည်နယ်ကရင်ပြည်နယ်ဝန်ကြီးချုပ်တွေကချိတ်ဆက်ဆောင်ရွက်ပြီးမွန်ပြည်နယ်မော်လမြိုင်တပ်သူနဲ့ကရင်ပြည်နယ်ဖအံကော့ပိုရိတ်မြို့တွေကအစိုးရစီမံဆောင်ရွက်ထားတဲ့နေရာတွေမှာနေရာချထားပြီး14ရက်ကြာနေထိုင်ခဲ့ကြအောင်ထောက်ခံစာထုတ်ပေးသွားမယ်ဆိုပြီးကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစီအောင်ကဆိုပါတယ
်။ကျွန်တော်တို့ဒီနေ့ရောဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ့ချိတ်ချက်ပြီးတော့ကျွန်တော်တို့ဘယ်လိုတက်ကြတယ်မှာတချို့ထားတယ်
။ထား
ချို့ကြတယ်ကျွန်တော်ညောင်းနေမှာပေါ့နော်။ညောင်းနေမှာထားဆိုးနေတယ်ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီဒီကနေစပြီးတော့ပေါ့နော်။ဆင်းနေဆိုးရပေးရနေကျွန်တော်ဒါစီစဉ်ပေးတဲ့ဒီနေ့ကတော့တောင်းပြီးနေမှာပေါ့နော်။ဆင်းနေလို့ဆက်လို့ရကြတယ်ဆက်လို့ရကြတယ်မှာနေတယ်ဆက်ချောင်းတယ်အဲ့ဒါနဲ့ကြိုးအနေနဲ့တော့တတ်မှတ်ထားတဲ့နေရာတွေမှာဆက်လျက်ပြီးနေတဲ့အောင်လို့ဒီလိုဝင်ကြည့်တတ်မှတ်ထားပါမယ်။အဲ့ဒါပြီးမှလည်းကျွန်တော်တို့ကသူတို့နဲ့ပတ်သက်ပြီးတော့ဒီဆက်လျက်ပေါ်ပေါ်မှာအနေတိုင်းကျဲပါနေသေးတဲ့ဒီလက်မှတ်ကိုရောင်းရဆုပ်ပြီးကြတာပေါ့နော်
။မနက်20ကျော်ကနေစတင်ပြီးထိုင်းနိုင်ငံကနေနေရပြန်လာကြတဲ့သူ2000ကျော်ရှိတာကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဟာကပ်ကြီးအစဉ်ဖြစ်ပွားနိုင်တယ်ဆိုပြီးမြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးနေဆက်တွေမှာထားပြီးဆောင်ကြည့်တာမျိုးတွေလှုပ်လာတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကိုဗစ် -19 ဟာရောဂါလက္ခဏာမပြဘဲနဲ့ရှိလာနိုင်တာကြောင့်ပြည်သူတွေအနေနဲ့ကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့တခုခုထူးခြားမှုရှိရင်နှိစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်အကြောင်းကြားဖို့နဲ့မလိုအပ်ဖဲနဲ့အပြင်ထွက်တာတွေကိုရှောင်ကြဉ်ဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေထဲမှာပြည်ပကနိုင်ငံခြားသားခရီးသွားတွေပါပါလာနေပြီးသူတို့ကိုအလန်းညွန်အဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့တခွဲအတီပြူလူနာကိုလည်းအထူးချက်မှတ်ကူတာပေးနေတယ်လို့သိရပါဗျ။မြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတီပြူလူနာ14ဦးအထိရှိထားပြီးမနေ့ကညထုတ်ပြန်ချိန်အထိအဲ့ဒီလူနာတွေထဲမှာပြည်သစ်နိုင်ငံသား3ဦးလည်းပါဝင်လာပါဗျ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာ COVID-19 နဲ့ပတ်သက်တဲ့ရောဂါလက္ခဏာတစုံတရာပြသတာမျိုးမရှိခဲ့ပေမဲ့သူတို့ကိုအလန်းညော်အဖြစ်ဆောင်ရွက်ပေးခဲ့တဲ့သူမှာဒီရောဂါပိုးရှိတယ်ဆိုတာကိုတခွဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲသူတို့ကိုဟိုတယ်မှာနေစေပြီးအသွားလာကန့်သတ်ခဲ့တာပါ။အဲ့ဒီပြင်သစ်နိုင်ငံသား၃ဦးမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖြစ်တာကြောင့်ဝေဘာကီအထူးကုဆေးရုံမှာထားရှိကူတာပေးနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီက VOA ကိုပြောပါတယ်
ဒီဘက်နိုင်ငံတော်သုံးနှစ်ပတ်သက်ပြီးတော့သူတို့တွေကိုဝေဖန်ပြီးသူစုစေုံမှာတင်ပို့ပြီးတော့စီချထားရှိတော့ကုသမှုပေးနေတယ်။ကုသမှုပေးနေတဲ့အခါမှာ standard guideline တွေအတိုင်းပဲကုသမှုပေးနေပါလေ။သူတို့အခြေအနေကရောဂါလက္ခဏာတော့မရှိပါဘူး။ချောင်းဆိုးတာလိုဖျားနာတာဒါမျိုးတွေမရှိပါဘူး။ကောင်းပါ
တခွဲအတီပြူလူနာတွေထဲမှာငကူယောဂအခန်းတွေကြောင်းအထူးချက်မှတ်ကုသပေးနေရတဲ့လူနာ2ဦးတည်းကနံပါတ်5လူနာကတော့ဒီကနေ့မနက်မှာပဲသိဆုံးခဲ့ပါဗျ။အဲ့ဒီလူနာဟာအသက်69နှစ်အရွယ်အမျိုးသားဖြစ်ပြီးငကူယောဂအခန်းဖြစ်တဲ့နှာခေါင်းကင်ဆာအတွက်ဒိတ်အောင်ကြီးကုသမှုခံယူပြီးခုခံအားကျဆင်းတဲ့အချက်တွေကြောင့် COVID-19 ပိုမှုပြင်းထန်လာပြီးအသက်သေဆုံးရခြင်းဖြစ်တယ်လို့ချမ်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။ဝေဘာကီအထူးကုဆေးရုံမှာအထူးကျန်းမာကုသမှုခံယူနေတဲ့လူနာနံပါတ်၈ရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်လျက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။နံပါတ်၈ကလည်းသူကအသက်ကလည်း60၊ငွေရတွေးတုံးစီကျိုးရှိနေပြန်။ဒီ COVID-19 ကလည်းသူမှာလက္ခဏာတွေကရှိနေဆိုတော့ခါကြတော့သူကတော့စိုးရရတာပေါ့နော်။စိုးရရတော့သူ ICU ထဲမှာထားရှိပြီးတော့ကုသမှုပေးနေပါတယ်။သူ့အခြေအနေကတော့ဖူးတတိကတော့ကောင်းပါသေးတယ်
။ပြည်သူတွေအနေနဲ့ဒီရောဂါကိုမပေါ်စားဖို့နဲ့အပြင်ကိုမထွက်ကြဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ်။
ဒီရောဂါနဲ့ပတ်သက်လို့ရှိရင်ပြည်သူတွေကမပေါ်ဆပါနဲ့နော်အထူးသဖြင့်ဥတီထားအပေါ်နေထားမှာဖြစ်ပါတယ်အခုလက်ရှိမှာဆိုပြည်သူနိုင်ငံသားအပေါင်းဆိုရင်တော့ရောဂါလက္ခဏာမရှိဘူးဒါပေမဲ့ဟိုသူတို့ guide လုပ်တဲ့သူနဲ့ဒီအဖွဲ့နဲ့သွားထားတာပေါ့နော်သူတို့စမ်းကြည့်လိုက်တာမှာသူတို့ positive တွေ့ရဖြစ်ပါဒါကြောင့်မို့ကိုယ့်ပတ်ဝန်းကျင်မှာလူထဲမှာလည်းရောဂါလက္ခဏာမပြဘဲနဲ့ရောဂါကူးစက်နေတဲ့သူတွေရောဂါသက်ဆောင်နေသူတွေရှိနိုင်ပါတယ်ဒါကြောင့်မို့တက်နိုင်အပြင်မှာမထွက်ကြနဲ့
အရာတွေအပြင်ချောင်းဆိုးနှာချင်းရဲ့အုပ်ဆိုးဖို့အပါအဝင်လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့နဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဘဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုလိုက်နာပေးဖို့သတိပေးထားပါတယ်။ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း200တနိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း8သိန်းကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသိဆုံးသူကတော့38,000ကျော်ရှိခဲ့ပြီးယောဂသတ္တလာသူအရေအတွက်ဟာလည်း39,000ကျော်ရှိနေပြီဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဒီကဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါရိုက်ခတ်မှုကမြမခီးသွွားလုပ်ငန်းမှာအမေရိကန်ဒေါ်လာ1,500လောက်နဲ့နှာမှုရှိမယ်လို့ခီးသွွားလုပ်ငန်းရှင်တွေကခန့်မှန်းထားပါတယ်။ကပ်ရောဂါကြောင့်ရက်ဆိုင်သွားတဲ့မြမခီးသွွားလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောပြပေးပါမယ်။မြမနိုင်ငံတွင်းလာမဲ့နိုင်ငံခြားသားတွေအတွက်ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာမြန်မာလေဆိပ်တွေမှာအဝင်ထွက်ခီးသည်တင်နိုင်ငံတကာလေကြောင်းလိုင်းတွေကိုပါပိတ်ပင်လိုက်တာမို့မြန်မာခီးသွားလုပ်ငန်းကအတော်လေးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမှာဖြစ်နေတဲ့ကပ်ဘေးကရဲကြောင့်မြန်မာခီးသွားလုပ်ငန်းဟာပြီးခဲ့တဲ့ဇန်နဝါရီလတွေကကျဆင်းခဲ့တာဖြစ်တယ်လို့ခီးသွားလုပ်ငန်းရှင်များအသိရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဖြိုးဝေရာဇာကပြောပါတယ်
။သူတွေကတော့ဒီရောဂါလုံးဝရှင်းသွားပြီးဒါမှမဟုတ်ဟိုကာကွယ်ဆေးပေါ်ပြီးဆိုတဲ့အခြေအနေမျိုးတော့ဖြစ်မှာပဲ။ ကောင်းပြန်ခီးသွားလိမ့်မယ်လို့ထင်ပါတယ်လက်အဲ့ဒါအပြင်လက်ရှိဒီအခြေအနေတောင်းမလို့စီးပွားရေးကိုထိခိုက်မှုကလည်းတော်တော်ပြင်းထန်တဲ့အတွက်လူတွေမှာပတ်စံကိုဟိုအလုံးမလုံးပဲနဲ့ထိုင်နေကြတဲ့လူတွေအများကြီးဖြစ်နေကြတော့အဲ့ပေါ်မှာမူတည်ပြီးတော့ခီးသွားဖို့ဆိုတာဟိုပြန်ပြီးသူတို့ပတ်စံစုဖို့အချိန်ပေးရမှာပေါ့
အခုလိုကပ်ပေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ခီးသွွားခန္ဓာပိုင်းမှာတန်900နီးပါးဆုံးရှုံးဖို့ရှိနေတယ်လို့ဆိုလာသူကတော့ဟိုတယ်လုပ်ငန်းရှင်အသင်းတူဥက္ကဋ္ဌဦးခင်အောင်ထွန်းပ
ါတဘောတော့ဗျာဇန်နဝါရီလကုန် last week လောက်မှာဟုတ်လားကျွန်တော်တို့တရုတ်ပြည်နဲ့ဆက်ရတဲ့ February ဒီ first week လောက်မှာလည်းတရုတ်ပြည်ကုန်ရက်သွားတာဒီဆလာပေါ့နော်ဟုတ်လားဆတယ်ဆတယ်ဒီကုမတ်လဒီနေ့ဆိုခုံသွားတယ်အဲ့မှာအများကြီးဆိုရှယ်ဝါဒီရဲ့ခမန်းဒီရဲ့ကာလာခမန်းကြကတော့ကျွန်တော်တို့က300လောက်မှန်းလေအခုအခုဟိုစက်မေဂျွန်ဂျူလိုင်အောက်တိုဘာစက်တင်ဘာဟာနဲ့ပေါင်းလိုက်တဲ့ဆိုရင်တန်း900လောက်ရှိမယ်လို့ဟိုနတာစက်တင်ဘာလအခုလောက်ထိကျွန်တော်မှားလာတာနော
်ကိုဗစ်ကြောင့်နိုင်ငံစီးပွားရေးလေပတ်မှုကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့အခွန်တွေလျှော့တာအတိုးနှုန်းဖြေလျှော့တာတွေဆောင်ရွက်ပေးမယ်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်ဒါပေမဲ့လက်ရှိခီးသွွားလုပ်ငန်းတွေဟာဘယ်အချိန်မှလုပ်ငန်းပြန်လည်လေပတ်နိုင်မလဲဆိုတာမပြောနိုင်သေးပါဘူးလုပ်ငန်းတွေပြန်လည်လေပတ်နိုင်ဖို့အတွက်တိကျတဲ့စနစ်တွေထားရှိဖို့လိုအပ်နေတယ်လို့ဟိုတယ်လုပ်ငန်းရှင်အသင်းတူကထဦးခင်အောင်ထွန်းကအကြံပြုသွားပါတယ
်။ဟိုတယ်နဲ့တူစင်အင်ဒပ်စထရီတစ်ခုတည်းအောင်ပဲအနည်းဆုံး3 to 500 billion လောက်ထုတ်ပေးနိုင်ဖို့လိုတယ်ကျွန်တော်တို့ကရော့ချသွားတာမဟုတ်ကျွန်တော်တို့ကတုံ့ညချစ်သွားတာ။အဲဒါမှလည်းမရှိဘူး။အဲတော့လုံသွားတွေလည်းတစ်ဖက်ကထိန်းထားရမယ်။ shop လုံးမှလည်းဒီခုခါပြီးရင်ဘယ်တော့နောက်ထပ်ချပေးမလဲ။လိုလုပ်ပေးမယ်။တခြား policy တွေပါလိမ့်ရှိမလဲ။အခုကျွန်တော်တို့အားချုပ်ဟိုတယ်ဒီတော့လုပ်ငန်းတွေနဲ့ချိရတဲ့ရင်ချိရတဲ့ဟာရတဲ့ဟိုလုပ်ငန်းတွေစဆောင်နေတာရှိတယ်လေဟိုလာဟို 0.5 ကနေပြီးတော့နောက်ထပ် 1% ချက်တော့ 11.5 ရှိနေတယ်ဘာရင်တော့လည်းနေတဲ့အချိန်မှာပြေးနိုင်တယ်အခုချိန်မှာပုံများရှိလို့မပြေးနိုင်တော့ဘူးပေါ့ဗျာဒီတကက် script plan တွေကိုဆက်ပြီးတော့ကြီးကြတာဖို့လိုပဲသို့မဟုတ်လည်း policy ဘိုင်းဆိုင်ရာ short ပြီးတာပုံစံတဲ့ income tax တွေကိုချွေလိုက်တာမျိုးမဟုတ်ခနဲ့ရပ်ပေးလိုက်တာမျိုးပေါ့နော
်လက်ရှိမှာတော့ခီးသောလုပ်ငန်းတွေနဲ့ hotel လုပ်ငန်းတွေဆက်လက်ရပ်တည်နိုင်ဖို့ငွေကြေးဆိုင်ရာအထောက်ပံ့တွေနဲ့အတိုးမဲ့ချင်းငွေတွေအခွန်အခတွေလျှော့ဖို့ခီးသွွားလုပ်ငန်းရှင်များအသင်းကအစိုးရကိုတောင်းဆိုထားပါတယ်။ကမ္ဘာဘဏ်ကထုတ်ပြန်တဲ့မလ30ရက်နေ့အစီရင်ခံစာတစ်စောင်အရတော့ကိုဗစ်ဘေးကြောင့်အခြားဒေသတွင်းနိုင်ငံတွေနဲ့ဤတူမြမစီးပွားရေးအတွက်ပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်ပေမဲ့ကပ်ဘေးမတိုင်ခင်မှာစီးပွားရေးကောင်းမွန်ခဲ့တာမျိုးအနည်းငယ်ခံသာမယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုးလာမယ်ဆိုရင်စီးပွားရေးကြက်တဲမှုတွေကပိုပြီးကြီးလာနိုင်ပြီးဒါကိုအချိန်ယူကုသရလိမ့်မယ်လို့ခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ
်။ Viewing မြန်မာပိုင်းအစီအစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။Viewing မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ Viewing Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ Viewing Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ Viewing မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ရခိုင်ပြည်နယ်ရှိစိုက်နေစာသတင်းဌာနကကြီးတန်းသတင်းတောင်တူဦးနဲ့သတင်းတောင်တူဦးကိုမတ်လ31ရက်နေ့အင်္ဂါနေ့ညနေပိုင်းကရေးတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်တော့ခဲ့ပါတယ်။လက်ရှိချိန်မှာဖက်စီခံရသူတွေကိုပမာထားတယ်ဆိုတာကိုမသိရသေးဘူးလို့နေစာသတင်းဌာနကရုတ်တံအက်ဒီတာကိုနောင်ခံအောင်ကပြောပါတယ်။ရခိုင်ပြည်နယ်ရှိစိုက်နေစာသတင်းဌာနကကြီးတန်းသတင်းထောက်တဦးနဲ့သတင်းထောက်နှစ်ဦးကိုမတ်လ31ရက်အင်္ဂါနေ့ညနေပိုင်းကရေးတပ်ဖွဲ့ကဖက်စီခေါ်ဆောင်တော့ခဲ့တယ်လို့နေစာသတင်းဌာနကရုတ်တံအက်ဒီတာကိုနောင်ခံအောင်ကပြောပါတယ်
။ဝင်းသားတွေကိုဖမ်းသွားတယ်ဆိုတာတည်းနဲ့သူတို့ပေါ်ယူသွားတာပေါ့မင်းစစ်စစ်မင်းမြန်ဖို့ပေါ်ယူသွားတယ်ပေါ့အဲ့လိုမျိုးပဲဒီသတင်းထောက်3ရောက်ပါတယ်အဲ့မှာကွန်ပျူတာနှလုံးပါသွားတယ်ပေါ့ဒီသူတို့လာဝင်စစ်တဲ့အချိန်ကတော့9နာရီခွဲနေပါလောက်မှာဝင်စစ်တော့အဲသူတို့ကိုသူတို့ကိုအဓိကတော့အဲ့မှာအဲ့ဒီကွန်ပျူတာထင်မှာဘာတွေပါတယ်လဲဟိုတရားဥပဒေနဲ့မလုပ်ကဲတဲ့ဟာပါလို့ရှိရင်သူတို့ကိုဖမ်းဖို့အဲ့မှာပဲဖမ်းမယ်ဆိုတဲ့သဘောတရားပဲမရှိတော့အဲ့ဒီမှာတရားဥပဒေနဲ့မလုပ်ကဲတဲ့အရာတွေမရှိဘူးဆိုရင်တော့သူတို့ပြန်လှုပ်သိမ်းမယ်ဆိုတဲ့သဘောနဲ့ပေါ်ယူသွားတယ်ပေါ့
လက်ရှိရှင်ဒီဖန်စီခံထားသူတွေနဲ့ဆက်သွယ်မရှိသေးတဲ့သူတို့ကိုဘယ်မှာဖန်စီထားတယ်ဆိုတာကိုလည်းမသိရသေးဘူးလို့သူကဆက်ပြောပါတယ
်အဲ့မှာလည်း ့ကဒီဌာနဆိုင်ရာအဆောင်ဖို့ဒီတော့ဒီရက်ကွက်လူကြီးရောရေးရောဒီပြီးတော့ SC ရောအဓိကတော့ကျွန်တော်တို့ကဒါခွေးချလို့တော့မရနိုင်ဘူးပေါ့သူတို့ကတော့အရေးမှုတင်နေတာလေဆိုတော့လေသူတို့ကခုလက်ရှိဆိုင်မှာဘယ်မှာထားထားလဲဆိုတာတော့မသိဘူးစထခေါ်ယူသွားတယ်အဲ့မှာပဲဒီကွန်ဂျန်နဲ့စစ်စစ်နေလို့ဖြစ်လိမ့်မယ်ကျွန်တော်တို့ကဆက်တွေ့တော့မရဘူးပေါ့အော်အေးစားရှုပ်တော့မပါဘူးခင်ဗျဟုတ်ကဲ့အဲ့မှာအကြီးကျယ်တင်းထောက်တယောက်နဲ့အလုတ်တင်တင်းထောက်၂ယောက်ပါသွားတာခင်ဗျဟုတ်ကဲ့
အခုလိုတင်းထောက်တွေဖန်စီခံရတာနဲ့ပတ်သက်ပြီးကိုနောင်ခံရောကအခုလိုဆက်ပြောပါတယ
်အဓိကတော့ဒီလိုမျိုးဖြစ်စင်တယ်မဖြစ်စေချင်ဘူးပေါ့နော်ကျွန်တော်တို့မီဒီယာသမားတွေဆိုတာလေဟိုအလုတ်သဘောရလောက်ရတယ်ဆက်တွေရတယ်တကယ်လို့ဆက်တွေတယ်အဲ့ဒီဥပဒေနဲ့ပဲကျွန်တော်တို့ကိုခိုင်းနေဆိုရင်တော့မှဒါကအလုတ်ကျွန်တော်တို့အလုတ်သဘောရလောက်ရတယ်ပေါ့ဟိုတင်းတစ်ခုရေးလို့ရှိရင်ကျွန်တော်တို့ရဲ့မီဒီယာကျင့်ဝတ်ရနှစ်ဖက်မပါဘူးမပိုင်နဲ့မကောင်းဘူးဆိုတော့ကျွန်တော်တို့ကဒီမျိုးလုပ်ရင်းနဲ့ဖြစ်တယ်ဆိုရင်လည်းဒါကတော့တက်တက်ညညာနဲ့ခိုင်တွေ့တင်တယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
ကာယောဂဖြစ်ပေါ်နေချိန်မှာတတင်းတို့တတင်းမတွေကိုတရားဝင်တတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ်စာအခုလိုလှုပ်ဆောင်တာဟာမတင်းလျော်အကြောင်းနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းတတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကနေတတင်းပေးပို့နေတာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့အခြေစိုက် Voice of Myanmar VOM တတင်းဌာနတီထောင်သူ Editor ချုပ်ဦးနေလင်းကဦးနေမျိုးလင်းကိုချမ်းမြသာစီမြို့နယ်တရားရုံးမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50ကကြီးပုံမှန်52ကာဂျီတို့နဲ့ဒီကနေ့မနက်မှာအမှုဖွင့်လိုက်တဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ VOM သတင်းဌာနအက်ဒီတာချုပ်ဦးနေလင်းကဦးနေမျိုးလင်းကိုဒီလ30ရက်နေ့ညကမှုကင်းရဲတပ်ဖွဲ့ CID ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်မှာတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်လိုက်ကြောင်းကိုမန္တလေးမြို့ကသတင်းစာဆရာတဦးဖြစ်တဲ့ဦးစန်းယူကျော်ကပြောပါတယ်
။မနက်ကဒီလိုပါလို့ပဲဟိုချက်မှတ်တဲ့ဒီရယုံမှာယမန်ယူတယ်အဓိကတော့ကျွန်တော်ဒီချမ်ပဲဥပဒေနဲ့ဖွင့်ထားတယ်ပြောတယ်ပုံမှန်50ကကြီးနဲ့52ကကြီးနဲ့ဖွင့်ထားတယ်မတ်လ29ရက်နေ့ညနေပိုင်းမှာအစိုးရအနေမှာအေယူချမ်ပဲဖွဲ့လို့တက်မလိုက်တဲ့တရင်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတော့အေယူအဖွဲ့ကဒုရီစုံဝင်ရှိသူခိုင်တိခနဲ့ဆက်သွယ်မေးတဲ့ဟာကိုဟိုအရှင်ရွယ်လို့လည်းသူ့ရဲ့မျိုးသမီးဖြစ်တဲ့မက်ဇာနီမြန်ပြောပါတယ်ဘလို့စေတော့ပုံပြင်တက်ဖွဲ့မှာသူတို့ဟိုဘောဖြစ်ဆင်းနေတယ်ပြောတယ်ဗျာSP ကအမှုဖွင့်တာစစ်တာ CID ကစစ်တာ
ဦးနေလင်းကဦးနေမျိုးလင်းကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလာမယ့် AB လ9ရက်နေ့မှာချမ်းမြတာစီတရားရုံးမှာအမှုချင်းရှိနေပါတယ်လက်ရှိဆွဲဆိုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးဟာထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တာဖြစ်ပြီးပုံမှန်52ကကြီးအရဆိုရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဒီပုံမှန်နှစ်ခုလုံးဟာထောင်ဒဏ်အပြင်ငွေဒဏ်လည်းချမှတ်နိုင်တာဖြစ်ပါတယ်ဒီလိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးဇေယျလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီသတင်းမီဒီယာသမားတွေခုပေါ်လေသူတို့ရေးသားထုတ်လင်းမှုနဲ့ပတ်သက်လို့ကျင့်ဝတ်နဲ့မကြည်တာဖြစ်စေထိကနနာမှုရှိတဲ့ရှိသည့်ဖြစ်စေပေါ်လေကျွန်တော်တို့ဒီမြန်မာသတင်းမီဒီယာကောင်စီကိုအရင်အဦးဆုံးလာရောက်ပြီးတော့မှအဲတိုက်ကြားစီချင်တာပေါ့နော်သူတို့ဒီကိစ္စဘာဖြစ်တယ်လဲပေါ့အဲ့တော့ကျွန်တော်တို့ကဒီမီဒီယာဥရတဲ့ကြီးကျွန်တော်တို့ဒီဆုံးဖြတ်ပြီးတော့မှမကျေနပ်ဘူးဆိုတော့လေတရားရုံးဆက်သွားတာအာဒါနှင်းလန်းကြတယ်ဆိုတော့ကျွန်တော်အများနဲ့ကျွန်တော်ပြောခဲ့ပါတယ်မနေ့လေးရက်တွေ့ဆုံပြီးပါဟိုတမတော်နဲ့တွေ့ဆုံတဲ့အခါဒီမှာကျွန်တော်အများနဲ့ပြောခဲ့တယ်လေဆိုတော့အခုတော့အဲ့ဒီအစ်စင်ဒီမပါပဲနဲ့အထိုက်ထန်တော်တဲ့သဘောဆိုတော့ကျွန်တော်တို့ကောင်စီကတော့ကျွန်တော်တို့စီလာစီချင်တယ်အဲဒီပေထုတ်လင်းမှုကြောင့်ပါဖြစ်တယ်လဲဆိုတော့ကျွန်တော်ကကြည့်ပြီးတော့မှဒေသဆရာကြီးကတော့လာရှိတယ်ကျွန်တော်တို့လုပ်တင်တာလုပ်လို့ရအောင်ဥတွေရပေါ့နီဆောင်းဆောင်းတဲ့လုံကတော့လုပ်ချင်တာပေါ့ဒါဒီပါ
တဲ့ရင်တွေကိုဗဲမြအောင်ရေးသားဖို့အားထုတ်တဲ့အပေါ်ရေးယူတာဆိုရင်တော့သတင်းစာလွတ်လပ်ခွင့်ကိုထိခိုက်မှုရှိစေနိုင်တယ်လို့လည်းသူကသုံးသပ်ပြောဆိုပါတယ်
။သတင်းစာဆရာကကြင့်ဝတ်ရကျွန်တော်တို့ကဗဲမြအောင်ရေးသားပြီးတော့မှဘတ်စုံအတန်ပါမယ်ဆိုတာရှိတာ ਉਹ ဆိုတော့အဲ့ဒီကြင့်ဝတ်နဲ့အညီအားထုတ်တဲ့အခါမှာအခုလိုဥရလဟန်သားချင်းကကျွန်တော်သတင်းစာဆရာတွေအတွက်ကို substance စာပေါ့မိမိကိုယ်ကိုမိပြန်ပြီးတော့မှအဲစင်စာဖြတ်တော့တဲ့အလုပ်တွေပုံပြီးများလာတဲ့ဘောတော့ရှိတာပေါ့။စင်စာစုလဲဟိုကကျွန်တော်တို့ဒီသတင်းစာလွတ်လပ်ခွင့်မှာတိုက်တဲ့တဲ့ကိစ္စပေါ့လေ
ကယောဂါဖြစ်ပွားနေချိန်မှာသတင်းသူသတင်းမားတွေကိုတရားဝင်သတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြစ်ရမယ့်အစားအခုလိုလှုပ်ဆောင်တာဟာမသိလျော်ကြောင်းနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းသတင်းမီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ် VOM သတင်းဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုလိုက်ချိန်မှာပဲရခိုင်ပြည်နယ်အခြေစိုက်နေရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုလည်းစစ်တွေမြို့မှရဲစခန်းမှာအလားတူဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး။ ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနီးပြီလားဆိုတာပါ။မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်အောင်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ဖြန်ဆိုရင်တော့83နှစ်ပြည့်ပါပြီအခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကြီးဆောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်အောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြည်ထောင်ခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီကချင်စတိတ်ဒီမိုကရေစီပါတီကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျာဒေါက်တာတူးကြာလေးလိုက်မှမှာရှိပါတယ်နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်မှမှာရှိပါတယ်ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာတူးကြာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြောင်းစုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်တော်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်ထောင်ခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းရှောင်းလုံးပါဝင်ခဲ့တယ်အခုလက်ရှိပင်လုံညီလာခံနေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ
်ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်သိချင်ပါတယ်ကျွန်တော်ကတော့ဒီချင်းချင်းဒီတို့ပါဒီဥက္ကဋ္ဌဒေါက်တာတူးကြပါအဲ GSP ဥက္ကဋ္ဌဒေါက်တာတူးကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးဒီကြီးကြီးဒီဆောက်မှုဖြစ်ပြီးကိုကျွန်တော်ဆိုလို့ရှိရင်တော့ဒီဖြစ်တူတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြဿနာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြေရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြီးတော့မှဒီစီးရဲနဲ့ပဲဖြေရှင်းခဲ့တော့ဒါဟိုညီကင်းရေးတွေဆိုတော့လည်းလာငွေဖြေတာပေါ့။ဒါပေမဲ့2020ကိုပဲပြီးတဲ့နောက်ပဲဆိုရှင်တက်လာတဲ့အတွေ့အကြုံအမှန်အတိုင်းကဒီနိုင်ငံရေးပြဿနာနိုင်ငံရေးဖြေရှင်းရမယ်ဆိုတော့လက်ခံပြီးတော့မှပြည်သူ့ဆွေးနွေးပွဲတွေကျင်းပလာတာပေါ့လေအဲ့တော့ဒီဟာကအခုနောက်ဆုံးမှပြောချင်ချင်းမြန်မာပြည်ရဲ့စစ်ပင်လုံးကြီးလာခံဆိုတာကိုကျင်းပတာပေါ့ဒီနေ့မကုန်ခင်ယူကပ်ပွဲမတိုင်မီသူကညီလာခံကျင်းပဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီဒီညီကြေးပြည်ဖို့တဲ့နေရာမှာမြန်မာလမ်းမှာလည်းသွားနေတယ်လို့ပြောမိပါတယ်အဲ့တော့ဒါမဲ့ခုရှိတာကအဲ့ဒီအဲဒီလာခံနိုင်ငံစနစ်ပေါ်လေတဲ့တော့ဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာတခုကတော့နည်းနည်းသူကြည့်တာအဲ့ဒါတော့ဒါစင်ဖို့မှုတွေတော့ဒီအဲကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူစနစ်ပေါ်လုပ်တဲ့နေရာမှာဒါ CLA နဲ့ကျွန်တော်ကဒီကိုယ်စီဒီစနစ်နဲ့ပေါ်အကြီးကြီးတယ်အဲ့လို people solution တစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲအမျိုးဆုံးဒါအရာကြီးအပြစ်ခံရပြေးလုပ်ထားပြီးတော့မှ nice မျိုးကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့တရားကအခုအပြစ်ပါဖြစ်နိုင်ဒီပေါ့တဲ့ဘယ်ဒီတစ်ခါလေးရှိလာတာအဲ nice မျိုးပေါ်ရလေဒါပြောမယ် solution ကဖြောင်းဖြောင်းဖြူးဖြူးစနစ်ပေါ်အခက်ခဲရှိတယ်ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှာဖြစ်တယ်ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီတောင်းဆိုဖြစ်ဖြစ်တယ်ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့နေလန်ဖြစ်တယ်လို့ဆိုတော့ဆက်ဟုတ
်ကဲ့ဒါ
ကြောင့်မလို့ဒီအခုချိန်ကမှဒါဒီကျွန်တော်နိုင်ငံမှာညီကြမ်းရေးရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက
်ဟုတ်ကဲ့ဒေါက်တာတူးကြာကခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိကြတယ်ကဖယ်ရက်ဆိုတဲ့အသုံးလုံးမှာ အရင်တော့ဆိုရင်ဖယ်ရယ်ဆိုတဲ့တုံးတော့သုံးမဲ့ဆိုရင်စစ်ဆိုးကဟိုးရင်လက်ထက်ကဆိုရှင်ဒါခွဲထွက်ဆိုတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုးရီကိုနိုင်ကဖယ်ရယ်ပြည်တော်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ဖယ်ရယ်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအစိုးရတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွဲမှုတွေရှိပါလား
အဲကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပူပေါင်းရေးပါပဲခွင့်ပြုရေးမဟုတ်ပါဘူး။အဲဖက်ဒရယ်ဘုံနဲ့အဖွဲ့အစည်းကိုချစ်တုံးတော့မှာပြည်ထောင်စုကိုဒီအားလုံးတန်းတူညီကအခွင့်အရေးရရှိလို့မှာကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရေးကိုယ့်ဘာကိုဖက်ဒရယ်ဆိုတာဒီနဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကတာယာနေပါပဲ။အခွင့်အရေးတွေလူတွေကတိုင်းသားတွေကမရှိပါဘူး။ဒါပြည်တော်စုခိုင်ခိုင်နှင်းနှင်းနဲ့အားလုံးတန်းတူကူညီနေပူးပေါင်းနေထိုင်ခြင်းနဲ့ဒီလူမျိုးတွေများပါ
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီဖယ်ရယ်ဆိုတဲ့သုံးနှုံးပေါ့နော်အစိုးရကသုံးတဲ့ဖယ်ရယ်ဆိုတဲ့သုံးနှုံးပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလားနေတဲ့ဖယ်ရယ်ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျွန်တိုင်းသားတွေလူလားတဲ့အနှစ်သာရကဘာလဲဆိုရှင်လက်နေခုနကနေပြင်းလို့ညီလာခံတော့ကဘုရားဆန်ပြောခဲ့တဲ့ဂိတိစကားတဲ့မို့လေကိုဗန်ပြတ်တန်းစုနေအမျိုးသားတန်းတူခွင့်ရပြည်ဝရရှိတဲ့ကိုဗန်ရဲ့ဥပ္ပိုလ်ရရှိတဲ့ဒီပြည်ထောင်စုဖက်ဒရယ်တတိယကြီးလို့တဲ့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖွဲ့စည်းကြည့်တာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှညီကျန်းတည်ဆောက်တဲ့နေရာမှာဒီပုံစံမျိုးနဲ့ဒီတော့ကိုဖော်ဆောင်စေချင်တယ်။ဒါကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အမြင်နဲ့အဲဆိုလို့ရှိရင်တော့ဒီစစ်မှန်တဲ့ဆက်တဲ့ဒီတော့ကိုဒီဆော့ရေးပဲဖြစ်ပါတယ်။အဲ့ဒါကခုနပြောလို့လို့ပဲစစ်မှန်တဲ့ဆက်တဲ့ဒီတော့ကိုဆိုတာကအားလုံးတန်းတူခင်ရတဲ့တန်းတူညီများနေဆိုင်နိုင်တဲ့ဒီဒီဒီတုံးတဲ့နေဆိုင်နိုင်တဲ့ဒီတော့ကိုဆိုလို့တာဖြစ်တယ်။ခွဲတဲ့ရေးဆိုတာကိုဒါကြည့်ချက်မှမဖြစ်သားပါဘူး။
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြလေလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းနာဆရာကုတီဟဖိတ်ခေါ်ကြပါလေကုတီဟကြီးခုနကကျွန်တော်ခုနကဒီလက်ရှိပင်လုံနဲ့အချိန်ကြီးလက်တွေ့အချိန်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟကိုအဓိကမေးချင်ပါလေခုနကပြောလို့တိုင်းသားတွေဘက်ကလူလားနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလားနေတဲ့အချက်ဒီနဲ့အစိုးရဘက်တပ်မတော်ဘက်ပြောနေတဲ့အချက်ဒီကနှီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုတီဟအမြင်သိချင်ပါလေ
ပုံလည်းတော့တော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြံ့ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ရှေ့မှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနဲ့ကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အကျိုးဆွေးနွေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေကလည်းအရင်တော့လည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုဘေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ရှေ့ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးအနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာဖြစ်လာတော့ပေါ့ဗျာဟိုသူချမခြေလဲခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုတားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီတင်လို့ sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါလေညီနာချင်းချတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးလှုပ်ရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တဲ့ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အဖွဲ့အစည်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားသလိုဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရိမ်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲလို့ကမှတော့တားရတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့တကယ်တမ်းတော့ကျွန်တော်တို့ကဖက်ဒရယ်ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာဖက်ဒရယ်ကိုဟိုစနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တိဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပထမတစ်ဆင့်အနေနဲ့တိဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်ဘူးတော့ကျွန်တော်ဒီစိတ်ကမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ကကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံရေးကြီးမှန်းချက်နဲ့ပတ်သက်ရင်ကျွန်တော်တို့ရေချင်းကတော်တော်ကွာတယ်ဒီတကုံးပွဲကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှေ့မှာကျွန်တော်တို့ဒီတိုင်းပဲစက်တနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်နက်ကိုင်ဆန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်တောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တော့ကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကိုင်တိုင်းသားအဖွဲ့ရဲ့သဘောထားပုံပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးအနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရ ကျွန်တော်တို့လိုလားချက်တွေကိုရအောင်ကျူးစားရဲဆိုတာတိုင်းသာဒေသတွေမှာလည်းဟိုကျေပြလာဖို့လိုတယ်တွင်ကျေလာဖို့လိုတယ်အမျက်မြင့်တွေဖို့လိုတယ်အခုကတန်ငယ်ပါတီတွေတိုင်းသာနိုင်ငံပါတီတွေအဲ့လောက်အာမကောင်းမင်းနဲ့ကျွန်တော်တို့ငြိမ်းငြိမ်းဆွေးနွေးတဲ့အခါမှာလက်နက်ကန်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကန်အဖွဲ့တွေရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျကျွန်တော်တို့ရှေ့မတူဘူးဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြည့်ရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လုပ်ရဲဘို့ပဲနဲ့အားလုံးလူချင်းတဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ဆိုရင်တော့ကျွန်တော်တင်တယ်တော်တော်လေးကိုမလွယ်ဘူးသိငုံမှုကြီးမားတယ်ကျွန်တော်ဒီတက်တန်းနဲ့လည်းမဖြစ်နိုင်ဘူးရှေ့တက်တန်းမှလည်းမသိကြဘူးလို့ပြောချင်ပါဟုတ
်ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တော့သူကြနဲ့ကုတီဟာလီလိုင်းမှာခဏနေပေးပါအောင်ခင်ဗျာတော်ရှင်နေတော်များများလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်နေကိုအရင်ဆုံးကျွန်တော်ကုစလိုက်ဝေကွန်ဖိတ်ခေါ်ချင်ပါလေကုစလိုက်ဝေကွန်တူနဲ့ဆွေးနွေးမေးမြန်းနိုင်ပါတယ
်ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျန်တဲ့သူကလူထုတွေကိုစားတော့တိတ်လူထုကိုစားတော့သူတို့ပြုတ်တယ်လို့ကျွန်တော်တို့မဆိုလိုနိုင်ပါဘူးသူတို့လင်းနေကြိုင်နေဖြစ်တဲ့အတွက်သူတို့ကစစ်တမ်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ဒီစားတော့မြန်မာနိုင်ငံဟာဆိုရင်တော့အရင်ကဒီမိုကရေစီရှင်နေနေတော့တယ်ဖေဒရယ်မပါလို့သူတို့ပြန်လဲကိုယ်ပြီးတော့မှလင်းနေပြန်ကန်ရတာဥပမာရုရှားတို့တွေ့ရရင်လည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီရှိမကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံရဲ့ရုရှားကိုဆင်တွေးပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပဲမြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီရှိမခိုင်မာပြန်ကွေးရတယ်အဲ့တော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ခဲ့နဲ့ရှယ်လက်ဂီရောမှာအဖြစ်ပေါ်နေတဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်ငယ်ဆက်လက်ခုနဲ့ဖွင့်ရှိနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့တိုင်းလူလူပြည်ငယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါရရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ် production တူဖိတ်ခေါ်ချင်ပါလေကိုဆိုင်အောင်ကျော်ဆန်းစနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအွန်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါဗျာလက်နက်ချမတာလင်းငင်းငယ်ရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတယ်လက်နက်ဘူးမှမချင်အောင်လို့နော်တမ်ဘော်လည်းလက်နက်ချရတယ်တမ်တိုင်းနာလက်နက်ကင်နေတယ်လက်နက်အကုန်လုံး short ချမတာလင်းတိုင်းပြည်ငင်းနေမှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ခက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတီးလည်မှုကုတီးလည်မှုဆွေးနွေးမြင်းမြောင်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာကုန်စည်ရတော့အတမလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုတောင်စားစီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့ကအမှန်မှပါချတာလို့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်နော်စစ်တဲ့စစ်တော့စိတ်ကနဲ့အခု2015စိတ်ကကပြောင်းလဲတာလို့ဖြစ်ပါလေခင်ဗျာ။ဘာလို့လဲဆိုရင်ကျွန်တော်တို့ကနော်ငင်းကြီးကိုနော်လုံးတိုင်းရင်းသားတွေကလူချင်းတယ်နော်ပြည်သူကအများဆုံးလူချင်းတယ်ဒါမှမဟုတ်နော်အစိုးရစစ်တပ်ကနော်သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့နော်ဒုက္ခရောက်နေဦးမှာဖြစ်ပါလေ။ဘာဖြစ်လဲဆိုရင်နော်အခုကနော်ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နက်ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြေးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နက်ကြီးတွေနဲ့ပစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်ငင်းညာမှုနော်ပြန်လဲပေါင်းစည်းဖို့ကတော့အပြာမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတီးလဲမှုကျေးဇူးပါတယောက်ကျော်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမြေးမြောင်းလို့ရပါတယ
်ဟုတ်ကဲ့ပါအာပေအာအတေကပေးထဲပေးထောင်ဆိုးဒီပေးထောင်ဆိုးကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆိုးကြီးတော့မနီးသေးဘူးကျွန်တော်ကပြောချင်တယ်ပါကလေးလို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဟိုတော်မှနေပြီးရဲ့သူကတော်မှနေပြီးရဲ့တင်းအစိုးတွေသိတာတော်တော်မှနေပြီးရဲ့အခုသိနေဖို့အားမပါဘူးအဲ့တော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲတော့နေပြီးရဲ့ပြည်နယ်တွေကလောက်ပဲဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့သိတယ်အဲတကယ်လို့ပြည်ထီဖေထရီပြည်ထောင်စုတစ်ခုခုဖြစ်မြင်နေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖွင့်ပြန်ခွင့်ရှိရမယ် ပင်လေတွေကလူတွေကတော့အတိုင်းနဲ့ပင်လေကလူတွေကတော့ဟောဒီပင်မကြီးမှာဝန်ဟောသမဒလုံးဖို့စိုက်ကြလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေထရေပင်တော်ဆုံးနီးလာပြီဆိုလို့ရှိရတော့ဒီဟောဒီအခုလက်ရှိအချိန်နဲ့မှာဒီပင်လေဝန်ကြီးချုပ်ကိုပင်လေကဒီပြည်ကဖွင့်ပြန်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရပေါ့နော်အဲ့အဲ့လား
ပဲကျွန်တော်ကပြောချင်တာပါဟုတ်ကဲ့ဟုတ်ကဲ့ခုခါဆိုကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါလေကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ချင်ပါလေခင်ဗျာခုနကသောရရှင်ဒီထဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ငင်းညာရေးက NLD ဆူရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်လည်းသတိထားမိတယ်အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်ခဲဖြစ်နေတာဆင်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတီကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောတစ်ချက်ပါတစ်ချက်ကဒီလက်နက်ကင်ဖွဲ့စည်းရေးပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေကနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တပ်ခန့်ရေးအစိုးရပေါ့အဲတော့ကျတော့ကျွန်တော်တို့ဒီလက်နက်ကင်အချင်းချင်းတို့ဘယ်လိုကင်တွေ့ရမလဲဘယ်လိုစီးရောမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးပြင်ဆင်တယ်ဆိုတော့ဟိုကျွန်တော်တို့ဒီဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတို့တို့လူချင်းနဲ့အလေထောက်ရောက်လာအောင်တို့တွန်းထိုင်တယ်ဆိုတော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတွေကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရအနေဒီဆိုရအဲ့ဒါအားမတောင်းအဲ့တော့ energy ဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကတောင်းတကြီးဖြစ်နေတယ်အဲ့တော့မတိုးပေါက်ဘူးတစ်ခါကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့သိုးရင်စိတ်တွေလာဟိုတတနာတွေကိုလည်းထိထိရောက်မပြောနိုင်ဘူး energy ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအဆိုးရွားဖောက်အောင်ဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်လို့တစ်ခါက KNU ကသိုးရိမ်စိတ်ရှိတယ်ဆိုတော့အခုလိုတပ်စနာဆက်တက်တာပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုးရှိုးချင်းတကယ်တော့လမ်းဖောက်တယ်ဆိုတာအဆိုးရွားကိစ္စပြည်တယ်အဆိုးရွားဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကဖြေလည်နိုင်မယ်လို့ထင်တယ်အဲ့ဒါတွေကိုသူဒီအဆိုးရွားမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီငင်းရဲရဖို့တော့သူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်သာလဲတယ်။ဘာလို့ဆိုနှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတယ်ဒီပွဲစားသဘောမျိုးဖြစ်နေတယ်။အဲ့တော့ energy ကနေပြီးတော့အစိုးရအနေနဲ့ခေါင်းဆောင်တရအနေနဲ့ဒီအားလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒါမရှိဘူး။ဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟိုဟိုအဆင်ပြေအဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်။ဆိုကြားမဝင်နိုင်ဘူး။ကြားအဖြေတခုကမပေးနိုင်ဘူး။ဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေချိန်မရောက်ဘူးပေါ့နော်။ဆိုတော့ NLD ဆိုရတဲ့ငញ្ញံရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လည်နေတာပေါ့နော်။
ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောင်ကိုပဲဆက်မေးချင်ပါတယ်ခုနကမေးကုန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ငញ្ញံရေးလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါလေဒေါက်တာတူးချာကတော့လက်ရှိညီငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကအမြင်ကြီးတာကဒီကောင်းဆောင်လုပ်တဲ့သူပေါ့အဓိကသာမတော်တန်တားလည်းနေကန်ဖွဲ့စည်းတွေအားလုံးမှာဒီဒီပြည်ပြောင်းလေးသိက္ခာရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယုံကြည်မှုပုံညင်တာမှုတည်းရှိဖို့လိုတယ်။ပြောတာတစ်မျိုးလုံးတာတစ်မျိုးအဲလိုဖြစ်နေတဲ့အခါကျတော့ညီချင်းရေးရရှိဖို့အများကြီးအလားဝေးသွားနိုင်တာရှိတာ။ဟိုအဲတော့ပြောကြည့်လာကညီချင်းရေးဆိုပြီးပြောတော့မှလုပ်တာမညီချင်းရေးလက်တွေ့လား။နောက်ပြီးပြောလာကဒီခါရရေးလက်တွေ့လုပ်တာအပြစ်ခံမရရေးဒါမျိုးတွေဖြစ်နေတယ်။ဒါကိုပြန်ညှိနှိုင်းရအရင်တည်းကယုံကြည်မှုအပြာပြာယုံကြည်မှုတည်ဆောက်ဖို့တော့အားကြောင့်ယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်။ဒါနိုင်ငံရေးရှင်ပြည်အားဖြင့်နိုင်ငံရေးရှင်ပြည်ယူတာဖြောင်းမှတဲ့အပြာပြာရှိတဲ့အပြည့်ယူမြတ်တာနိုင်ငံရေးရှင်ပြည်ကိုဒါခိုင်ခိုင်မာမာပြီးပါပြောမှာဒါဟိုတက်ပြတာတာဆုံးဖြတ်ချက်ချသွားဖို့တော့အားတယ်။လူမဖို့လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနိုင်ဖို့အခက်အခဲရှိတယ်။ဒီကြိုင်းနဲ့အမိကတော့ဘာလို့ကျေကျေကျေဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယုံကြည်မှုဒီဆောက်ကြရတယ်ဒီအစိုးရနဲ့တမ်းတော့နောက်ပြီးတော့မှစတန်ဒန်ဒ်တွေကိုဖွဲ့ပြီးပေါ့နောက်ဆိုင်ရပါတင်ပါလာပါလို့ဆိုတော့ဒီယုံကြည်မှုမရှိသေးဘူးနဲ့တခြားဘာမှလက်တွေ့လို့ဆောင်လို့မရဘူးယုံကြည်မှုဒီဆောက်ပဲလက်တွေ့လို့ဆောင်ရှိရမယ်အဲ့မှာဒီအားလုံးကပြည့်ပြည့်ကြောင်းလေးသိတတ်နေသွား အဲ့ဒီညီတိုင်းလူကြီးတွေဆိုတော့အားလုံးညီတိုင်းလူကြီးတွေအမှန်တကယ်ညီတိုင်းလူကြီးတွေသိတာလေလို့ဆုံးကြရပါဖြစ်တယ်ဒါမှလည်းကျွန်တော်ကအောင်မြင်တယ်လုံးဝလို့ရှိတော့ဒါကိုဒီပြောခဲ့ကြတယ်လို့ကတော့ဒါကျွန်တော်ဒီလိုနဲ့ဝေးလို့ဖြစ်ပါတယ်ဒါအဆုတ်ချင်းသာမလို့ကျွန်တော်အတိအကျမြင်လာတော့ဒါရှေ့ကိုတွေ့နေလို့ရှိတော့လူကြီးမှုပြီးဆုံးမယ်နောက်ပြီးအကြံလေးစားမှုရှိရမယ်
ဟုတ်ကဲ့ခင်ဗျာတော်တော်တူးကြခြေစီပါကျွန်တော်နောက်ဆုံးကိုတီဟာကိုမေးချင်ပါတယ်ခင်ဗျာကိုတီဟာခုနကဆွေးနွေးသွားကြတယ်တော်တော်တူးကြလည်းပြောပါတယ်ကိုတီဟာလည်းဆွေးနွေးတယ်တော်တော်ရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအစိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုအချိန်တွေမှာလားလာကောင်းနေအောင်မရှိဘူးလားပြည်တော်စုကြီးနှီးပြီ
ဒီတက်တာတွေကြာတက်တာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုဒီပေါင်းများစွာကျွန်တော်တို့ဒီငင်းငယ်ရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြည်လုံးနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်ပုံပြထားခဲ့ကြရလက်ရှိတယ်ဆိုတော့တော်တော်များများဒီကိစ္စတွေကခုဒီချိန်မှာတော့ပွဲလင်းလင်းသိသွားပြီသိသွားတဲ့အခါကျတော့ကျွန်တော် ာလို့ယင်ပါလာရင်အကြောက်တရားညော့သွားရင်ကျွန်တော်ဆွေးနေမှုတွေရှေ့ရောက်လာမယ်လို့ထင်တယ်။ဆိုတော့ကျွန်တော်တို့ကဇွဲတော့ရှော့လို့မရဘူး။ဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနေပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုတို့ဒုံငနဲ့ဆွေးနေတဲ့အချိန်မှာအားလုံးကလည်းတော့ရှော့ပြကြတယ်။အဆင်နဲ့မဖြစ်ဘူးပေါ့။အားလုံးကသိဟိုတက်မလို့ဆိုလဲထိုလေးတကောင်းပဲ။အဲ့ဒါတို့နားလည်ခဲ့တဲ့ဟိုအိဗေကတမျိုးဆိုတော့ဒီအချိန်မှာတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေတို့ဘက်ကလည်းခက်ပုံရတယ်။အဲ့ NLD ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နေနေသူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃၃ကိုလည်းပြေးလေဖို့ရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုဆရာဟိုဟာဒေါက်တာဒုချာပြောသားဆိုဒီကျွန်တော်တို့ဒီ Federal ဆိုတာခွဲသက်ပုံမဟုတ်ဘူးပူပေါင်းမှုဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃၃ကိုလည်းအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်နဲ့ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုလို့ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကတ္တနာရီတော့ရှိတယ်ဒါပေမဲ့ Federal ဆိုတာကြီးကိုကျွန်တော်တို့ကကြားလိုက်ရပြီအလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တဲ့တော့ကျွန်တော်တို့ကသွားဖို့ကတော့ဒါမဲ့ကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်သူကြောင့်ခုတို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ
့ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါတယ်ဟု
တ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ daily life အစီအစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုသီဟာဒေါက်တာတူးချာနဲ့တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာရန်နောင်းကိုပြီးပါ
မင်္ဂလာပါခင်ဗျာကျွန်တော်ယုံကြည်တဲ့အကြောင်းအရာကတော့လက်ရှိဒီမိုကရေစီစနစ်ပေါ်ဆောင်တဲ့ပြောင်းလဲတွေမှာလမ်းကြောင်းမှန်ဖို့အချိန်တူတူရောက်နိုင်ဖို့ကမ္ဘာနိုင်ငံတွေနဲ့အမီရင်ပေါင်တန်းနိုင်ဖို့ drained brain to brain gain ဆိုတဲ့ UC အုံနောက်များပြန်လည်ရယူခြင်းဆိုတဲ့အချက်ကိုမိကျော်မထားတဲ့အကြောင်းပြောကြချင်ပါတယ် brain drain ဆိုတဲ့အခြေအနေဟာ1980ခုနှစ်နောက်ပိုင်းလောက်မှာဖွံ့ဖြိုးဆဲနိုင်ငံတွေကနေကွန်ပျူတာနိုင်ငံတွေစီကိုပညာတော်သင်ပညာရှင်တွေဖြစ်နေတော်လကောင်းတွားရောက်အခြေချနေထိုင်ကြတဲ့အခြေအနေကိုခေါ်ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံသားအချို့ဟာလည်းပညာရှင်များဖြစ်နေတော်လကောင်းအခြားအခြားသောအခြေအနေအကြောင်းရရတို့ကြောင့်တော်လကောင်းနိုင်ငံရခြားမှာတွားရောက်နေထိုင်လုပ်ကင်ခဲ့ကြပါတယ်။အိန္ဒိယတရုတ်စတဲ့နိုင်ငံတွေမှာလည်း brain drain ပြဿနာတော်တော်ကြီးကြီးမားမားဖြစ်ခဲ့တယ်လို့လည်းမှတ်သားရပါတယ်။Norway University of Life Sciences Nora Grit Master Thesis 2012ကိုပြည့်စုံရေးသားတဲ့ယွန်လီရဲ့စာတမ်းပြည့်စုံချက်အရအုံနောက်ယူစီချင်းနဲ့ရှင်တွဲပြီးတွေ့ရတဲ့အချက်တွေကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကနေဖွံ့ဖြိုးပြီးနိုင်ငံတွေစီကိုယူစီတယ်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ပညာရေးစနစ်စီမံချက်တွေအားနည်းမှုကြောင့်ပညာတတ်တွေရဲ့အသိဉာဏ်ပညာတက်ကြွမှုတွေကိုအသုံးမချရမှုဟာလေအရေးကြီးတဲ့အချက်တစ်ချက်အဖြစ်ပါဝင်တယ်လို့ဆိုပါရယ်တရုတ်ပညာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ1988ခုနှစ်ကနေ2011ခုနှစ်အထိတရုတ်ပြည်ကနေကဏ္ဍဆောင်ပညာတော်သင်ဖြစ်ထွက်သွားခဲ့တာ65ရာခိုင်နှုန်းကဟာမိခင်နိုင်ငံကိုပြန်လာခဲ့ခြင်းမရှိဘူးလို့ဆိုပါရယ်1993ခုနှစ်မှာတရုတ်နိုင်ငံရဲ့ပြည်ပြောင်းလေးကောင်းဆောင်ကြီးတိန့်လျှောက်ဖိန်မှသူ့ရဲ့မိန်ကိုနဲ့မှနိုင်ငံခြားပညာသင်သူတရုတ်နိုင်ငံသားများအားလုံးပြန်လာကြနိုင်မယ်လို့မျှော်လင့်ပါကြောင်းဤသို့သောနိုင်ငံ၏အယူဆရှိသူများဖြစ်ပါစေပြန်လာနိုင်ကြပြီးအလောက်ကံလောက်ကံနိုင်ရန်လည်းစီစဉ်ပေးမည်ဖြစ်ကြောင်းဤအစီအစဉ်ကိုမိသူမျှပြည
ပြုပြင်ပြောင်းလဲလိမ့်မည်မဟုတ်ဟုသောကတိစကားဖြင့်ဖိတ်ခေါ်ခဲ့ပြီးအုံနောက်ယူစီချင်းပြဿနာကိုဖြေရှင်းမှုကြိုးပမ်းခဲ့ပါတယ်။ဒီပြင်ပညာတော်သင်များကိုဆက်လက်ဆေးလွှတ်ရမည်ဖြစ်ကြောင်းကိုလည်းယုံကြည်သူဖြစ်ပါတယ်။အဲဒီတင်လျှောက်ဖွင့်ရဲ့မိန့်ခွန်းထွက်ပါပြီးမှာတော့အစိုးရအနေနဲ့ယူစီအုံနောက်များပြန်လဲရယူခြင်းအတွက် Scholarly Exchange Service Center နိုင်ငံခြားရောက်ပညာတော်သင်ကျောင်းသားအသင်းအဖွဲ့များဖွဲ့စည်းပြီးအကူအညီပေးတာတွေ ပြည်တော်ပြန်ရေးအတွက်သုတေသနရံပုံငွေပံ့ပိုးပေးတာတွေ100 talent program လို့ခေါ်တဲ့နိုင်ငံခြားရောက်ချူးကျွန်တဲ့လူငယ်ပညာတတ်များကိုအထူးထောက်ပံ့တဲ့အစီအစဉ်တွေနိုင်ငံခြားရောက်ပညာတော်သင်များကိုတူပီရင်အချိန်တူခေတ္တလာရောက်လှုပ်လှုပ်ခိုင်နိုင်တဲ့ Spring Sunshine Plan ထူးကျွန်တဲ့နိုင်ငံခြားရောက်တူနိုင်ငံသားလူလတ်ပိုင်းနဲ့လူငယ်ပညာတတ်များကိုအဲ့ပါမောက်ခရာဒူပီပီ ထူးခြားတဲ့ရလဒ်တွေအပြောင်းအလဲအောင်မြင်မှုတွေအတွက်စုချင်းဝင်များထပ်မံချိမြင့်ပေးခြင်းစသည်တို့ပါဝင်တဲ့ချင်းချန်းစကောလာပရိုဂရမ်စသည်တို့နဲ့အကြီးကျယ်ဆွဲဆောင်ခဲ့ကြပါတယ်။အလားတူအိန္ဒိယနိုင်ငံမှာလည်းနိုင်ငံခြားရောက်အိန္ဒိယလူမျိုးများကိုအိန္ဒိယရဲ့အုံနောက်ပံများအဖြစ်သတ်မှတ်ပြီးတော့အဆက်အသွယ်များထူထောင်နိုင်ဖို့ကြိုးပမ်းခဲ့ကြပါတယ်။မြန်မာအစိုးရအဆက်ဆက်နဲ့လက်ရှိပြည်သူ အခွင့်အရေး reverse brain drain brain circulation အကြောင်းနဲ့အမိမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရောဘာတွေလုပ်ဆောင်ရင်ကောင်းလဲဆိုတဲ့ကျွန်တော်ယုံကြည်ရာတွေးတောဆွေးနွေးချက်ကလေးတွေကိုဆက်လက်တင်ပြပေးပါမယ်။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြချင်ပါတယ်ဒီရက်နဲ့တောင်ကိုရီးယားတို့လိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုတွေထိန်းချုပ်မှုတွေကြဲကြဲပြန့်နှံ့တိုးတက်လာနေပေမဲ့ဒီဒေသတွေမှာရောဂါထပ်မဖြစ်တော့ဘူးဆိုတဲ့အခြေအနေမျိုးရောက်ဖို့တော့ဝေးနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီရောဂါတိုက်ဖျက်ရေးဟာရေရှည်လောက်ဆောင်အောင်မှဖြစ်တယ်လို့စောင့်ချက်ကြည့်ရှုမှုကိုလည်းရှော့မချဖို့ဒေသတွေနိုင်ငံအားလုံးအနေနဲ့ကိုယ်နိုင်ငံရဲ့အခြေအနေလိုက်ဆက်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုနေသေးတယ်လို့အနောက်ပစိဖိတ်ဒေသဆိုင်ရာ WHO အကြီးအကဲကပြောပါတယ်။အင်ကာနေကတရုတ်နိုင်ငံမှာဒီရောဂါဖြစ်ပွားသူ48ယောက်နောက်ထပ်တွေ့ခဲ့ရပြီးတဦးသေဆုံးခဲ့ရတယ်လို့တောင်ကိုရီးယားနိုင်ငံမှာတော့အသစ်ဖြစ်ပွားသူ125ယောက်တွေ့ရခဲ့ရတာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူတွေကတဦးသေဆုံးသွားကြောင်းနဲ့အကူးစက်ခံရသူနောက်တဦးတိုးလာတဲ့အကြောင်းကျန်းမာရေးနဲ့အာဂဇန်ဝန်ကြီးဌာနကအင်ကာနေ့ညကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဒီရောဂါအကူးစက်ခံထားရတယ်လို့စမ်းသပ်သိရှိထားသူတွေကပထမဆုံးသေဆုံးတာဖြစ်ပြီးကင်ဆာရောဂါအခံရှိထားသူအသက်69နှစ်အရွယ်အမျိုးသားဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ Social distancing လို့ခေါ်တဲ့လူချင်းခက်ခွာခွာနေဖို့ခဲရင်တာကြောင့်အိန္ဒိယနိုင်ငံကဆင်းရဲသားကျူးကျော်ရက်ွက်တွေဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖို့အတွက်အလွယ်ကူဆုံးနေရာတွေဖြစ်လာနိုင်တယ်လို့လူမှုကျန်းမာရေးပညာရှင်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကမ္ဘာလုံးဆိုင်ရာကပ်ဘေးကြောင့်ရထားပြေးဆွဲမှုတွေကိုရပ်တည်ခဲ့တဲ့နောက်ပိုင်းမှာအေးကမ်းပါအိတ်ဆင်တွေနဲ့အထူးရန်ရထားရဲတွေကိုဒီရောဂါအကူးစက်ခံရသူတွေကိုကုသပေးမဲ့ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လှုပ်ဆောင်နေပါပြီ။ဒီယာယီဆေးရုံဖြစ်ပြောင်းထားတဲ့ရထားရဲတွေကိုနိုင်ငံတွင်းကအကျန်းမာရေးကုသမှုအတွက်နေရာခက်ခဲဖြစ်နေတဲ့ရထားလမ်းပေါက်တဲ့ဘယ်ဒေတာကိုမဆိုပို့ပေးမှာဖြစ်ကြောင်းရထားပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဗိုလ်တပူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အစီအစဉ်ကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.